အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေတွက်ဟာတသန်းကျော်သွားပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်34,956ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူဟာတသန်းနဲ့3,000ကျော်ရှိသွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ်689ယောက်သေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း25,602ယောက်ရှိပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေတိုးလာတာကြောင့်အိန္ဒိယနိုင်ငံအနေနဲ့ဗိုင်းရပ်စ်ကူးစက်မှုကိုတိုက်ဖြတ်ဖို့အတွက်အစင်းသင့်ဖြစ်ရလားဆိုတဲ့ပုံမှာလဲစိုးရိမ်မှုတွေဖြစ်လာနေပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဒီနေ့ဗိုင်းရပ်စ်ကူးစက်ခံရသူ293ယောက်ရှိခဲ့တာကြောင့်ဒါဟာတိုကျိုမှာနှစ်ရက်ဆက်တိုက်ဗိုင်းရပ်စ်ကူးစက်မှုနှုန်းစနစ်တင်မြင့်တက်ခဲ့တာဖြစ်ပါတယ်။ဂျပန်ပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့သတိရှိကြဖို့တယောက်နဲ့တယောက်ခက်ခေါခွာနေဖို့လက်ကိုပုံမှန်ဆေးဖို့နဲ့တခြားဗိုင်းရပ်စ်ကာကွယ်ရေးအတွက်လုံးတင်တာတွေလုပ်ကြဖို့ပန်ကြားလိုတယ်လို့တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကီကပြောပါတယ်။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ24,000လောက်နဲ့သေဆုံးသူ1,000လောက်ရှိပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဗိုင်းရပ်စ်ကူးစက်ခံရသူ428ယောက်ရှိလာကြောင်းနောက်ထပ်စန်းချိန်တင်ခဲ့ပြီးတော့ဗိုင်းရပ်ရှိမရှိစစ်ဆေးတာတွေကိုလည်းတိုးလှုပ်လာနေသလိုကန့်သတ်မှုတွေကိုလည်းပို့ပြီးတော့တင်းတင်းကြပ်ကြပ်ချမှတ်လာနေပါတယ်။ကူးစက်မှုအများစုကမဲလ်ဘုန်းမြို့မှာဖြစ်ပြီးတော့သေဆုံးသူလည်း3ယောက်ရှိပါတယ်။လူဦးရေအများဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ10ယောက်တွေ့ရှိခဲ့ပါတယ်။အခုလောလောဆယ်မှာ VR ဆိုင်တွေမှာလူကြီးကန့်သက်ထားပေမဲ့လည်းလာမယ့်တောက်ကြာနေ့ကစပြီးတော့စားတောက်ဆိုင်တွေ၊ coffee ဆိုင်တွေ၊ club တွေနဲ့တခြားအခမ်းဖြော်ရည်လုပ်ငန်းတွေကိုလည်းလူကြီးကန့်သက်သွားမယ်ဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်ခင်ဗျာ။